ngetam kumhe mila siye bohumi jangum yu adan mila kami wimandong ma mahatrenu ngoji tenanggu selesiro pucawame keni pucame jauh ngagaro winyane kanda duka perinya perinyanya udan terenanggit sami demen terenanggit sami tangan terenanggit sami no? Winyane kanda dwing ciponi do duka jauhku taisha tingi haung curapi piasingu kudo berowari no? Ego tenaru winyane kanda ma ciponi do dukha ajang, no? Eh, pertama kita rudi winyane kanda sure adegu yang biro nene sing kijawa ondo, no? Winyan sure dibawa, no? Kita rudi tung ni le sekalung ni le mar tekudi tekudi kaya cibu, no? Eh, mana kita rudi tung ni sekalung ni nang kanda sure tung mar, no? Eh, sekalung ni bisa. Tiba, no? Nang kanda, ada macam orang gusa biro, lula biro. Rupa kanda biru ekha, wirne kanda, wirne kanda biru wal, inye kanda, inye kanda biru wal, bingkare kanda, kini wal, winyane kanda, no? Winyane kanda, ayo. Di nang kanda re ma tizi kanda mete ku kwe lai karo li ku kwe vare pai vare wine kanda inye kanda inkare kanda winyane kanda hau bara eri li miu ma wine kanda sura vare kanda mu kwe inye kanda ga masra mu kwe inkare kanda ga Atomu apoe. Winyane kanda ga wale. Primu apoe. How do ya? Eyo, eri dabawa. Linyu bongsa tara gu. Tinoru belukole. Nang kanda lukho wale. No? Eyo, eri nang kanda liwa maare. No? Adika adya zumaro. Winyane kanda wa. No? Dua adika adya zumu. Winyane kanda ya adika jatuma. Dinang kanda liware ma di winyane kanda di fuzong. No? Nang kanda benebal liwa. Liware ma berdua uzong. No? Winyane kanda sure di mudo bawa dia di fuzong cipare. No? Eri ma winatinya bengkara lewa. Dunia buwong di elulu alaru. Winyane buwang biro lulu pare, no? Winyane pare, atika uzang, no? Eri dabole digu, tenoru, tasin bi tasin, no? Singen biro, nale au, lila jala bu. Ayo, eri ma, tenoru, di, ten tiala gere, tiaun yari ma, winyana kore, si mu, no? Timu dobogu jenaru pancha wiwan tiga ekhama jenaru masing ngehe nyesi eti nye yubayon lo tigain tigain seku winyin lo kore nyinzlik elima seku winyin surabduhu bionaro winyan nekanda hokala nyinzlik hema babaro winyan pare hokala Eri lo sinsen mepia nyin aung lo pi nire ha padu usang lo no? Winyan usang lo, winyan ne kanda usang lo, no? Pa, kita lo, nyin da, no? Eri dvo, no? Eri lo, eri lo ve, tiare sikliri pi nire sura tota winyan. Haba, tota winyan sura tiamu kisa ko, Berdua usau no, winyane kanda ga usau mare, no? Eri yuwa we, atui ati kore, futtapa yung. Hogala, atui ati yuwa koro, futtapa yung. Futtapa yunga ku uji yung chite, no ruye, kaya patara ku uji yunge, futtapa yunge, tiga ilaike akha, กายวิญญาณสิถ้าไปเดินกายวิญญาณสิไอ้ชมาแล้วดูป่าเนาะวิญญาณป่าวะเนี่ยวิญญาณอุศองมาเลยเนาะไอ้นี่ดูเวอนันตะคิดผู้เนาะอนันต์ที่ได้ปิสิเนี่ยนักเอาเนี่ยที่รออคาตายอ่ะอันนั้นยาวาเลยเอ้าอุปาโคเลยกาณาวิญญาณสิเนาะแล้วไอ้กาณาวิญญาณสิมาแล้ววิญญาณนัตถะป่าวาเลยทุกตัวเลียมาอาหารเนี่ยชาเนี่ยที่รออคาจารอป่าโคอะยาดาโคเลยเอ้าอุเลเวลโคสิงควาวิญญาณสิหอบาล่ะเอ้าวิญญาณไอ้นี่งามอยู่หอบาเป็นอยู่งามอยู่ตะงาก็มาอายุงาก็ยัดขัดใจยัดขัดใจตุตะกาก็เนี่ยตุวิญญาณด้วยผิดจักบาเด้ถูกต้องไอ้เจ้าวิญญาณอ่ะตุตะงาก็ผิดจริงอ่ะวิญญาณมันไม่มีผิดหรอกงาမျိုးผิดบาเด้เนาะไอ้วิญญาณงาမျိုးก็တော့ผิดจริงเราอาจารย์อาภิอภิวิญญาณลูกขอล่ะအကြည့်လို့လုံးဆိုတော့သူကအပြင်ကလာတဲ့အာယုံကိုမိပြီးတော့မှဖြစ်တဲ့ဝိညာဉ်တွေမို့ဟုတ်ကဲ့လားသို့တော့အဲ့ဒီမြင်စိတ်ကလေးဖြစ်ပြီးတော့အခါမြင်စိတ်ကိုအဓိပ္ပာယ်ခေါ်တဲ့စိတ်မဖြစ်ဘူးလားဖြစ်ပါရဲ့အဲ့ဒီမြင်စိတ်ကိုအဓိပ္ပာယ်ခေါ်တဲ့စိတ်ကိုတော့ဘယ်လိုခေါ်တော့မနောဝိညာဉ်သူလည်းပဲပါတော့ဝိညာဏပါလေဘယ်မှာဖြစ်တာတော့မနောမှာဖြစ်တဲ့ဝိညာဉ်ဟုတ်ကဲ့လားအဲ့တော့သူလည်းပဲဝိညာဉ်ပဲเนาะအဲ့ဒီလိုပဲတစ်ခါထပ်ပြီးတော့ကြိုက်တာတွေမကြိုက်တာတွေကိုအလုတ်လုတ်တယ်ကြိုက်တဲ့အလုတ်မကြိုက်တဲ့အလုတ်ဟုတ်ပါလားအဲ့ဒီအလုတ်တွေလုတ်တာကလည်းဘာလို့လဲတော့မနောဝိညာဉ်ပဲဟုတ်ကဲ့လားအဲ့တော့ဒီဟာကတော့ကမ္မဝုမာလုတ်တဲ့မနောဝိညာဉ်ဒါကစိရသာဝုမာအလုံးလုတ်တဲ့မနောဝိညာဉ်နော်အဲ့ဒီဒီဘက်ကမြင်စိတ်လေးတွေကမြင်စိတ်လေးတွေကပါခေါ်တယ်ဆက်ခုဝိညာဉ်ဟုတ်ပါလားအဲ့ဒီဟာကတော့ဘယ်ဝုတ်တဲ့လို့ဝိပါကဝုဟုတ်ပါပြီအဲ့တော့ဝုတ်၃ပါးလေးတဲ့ဆေမာသူ့အလုံးနဲ့သူ့ဝိညာဉ်နဲ့လုတ်ကြပါတယ်ဟုတ်ဘူးလားဒီဝတ်သုံးပါးပြည့်စုံအောင်လည်းမှကိစ္စတစ်ခုတစ်ခုစီပြည့်တာဟုတ်ကဲ့ကိစ္စတစ်ခုစီတစ်ခုစီကိုဆောင်ရွက်ရတဲ့အခါမှာဝတ်ပဲနှပါလေသုံးပါးလေပါလေလဲတဲ့သုံးပါးစလုံးမှလည်းပဲသူခန္ဓာနဲ့သူဝိညာဉ်နဲ့ဝိညာဏဓာတ်တွေပါရပါတယ်ဟုတ်ပါလားအဲ့တော့အဲ့ဒီဝိညာဏဓာတ်ဆိုရင်ဝိညာဉ်နဲ့ခန္ဓာသိမှုသဘာဝဟာဒီကျွန်တော်တို့အနန္တခန္ဓာဤလုံငန်းမှာသူကအမြဲတမ်းမဖြစ်ဘူးပါဝင်ရပါတယ်နော်အဲ့ဒီသဘောကိုသိသိချာချာဉာဏ်နဲ့ရှင်၍စဉ်းကျင်တတ်စဉ်းစားတတ်ဖို့နော်အဲ့ဒီမှာအဲ့ဒီဝိပါကဝတ်မှာပါတဲ့ဝိညာဉ်နော်ကိလေသာဝတ်မှာပါတဲ့ဝိညာဉ်နော်ပြောပါလေကမ္မဝုမှာပါတဲ့ဝိညာဉ်အဲ့ဒီဝိညာဉ်တွေအလုတ်လုတ်တော့အဲ့ဒီအလုတ်တွေကိုဘယ်လိုခေါ်လို့သင်္ခါရတွေဟုတ်ကဲ့အလုတ်တွေကိုဘယ်လိုခေါ်လို့သင်္ခါရတွေအဲ့ဒီဒီဝိညာဉ်အလုတ်လုတ်နိုင်အောင်လုတ်တဲ့စေရနာဟုတ်ကဲ့လားဒီမှာပါခေါ်လို့သင်္ခါရဟုတ်ပါဒီမှာစေရနာရဲ့အဆင့်ကသာသာလုတ်တာလေသင်္ခါရဒီမှာလဲစေရနာလုတ်ပါတယ်နော်သူကြတော့ပါခေါ်တော့အဘိသင်္ခါရပါလို့ဒီဘက်ကသင်္ခါရတဲ့ဒီသင်္ခါရဟာဖြစ်လာတယ်အရှိန်ကြီးလာလို့သူ့ကိုဘယ်လိုခေါ်လဲအဘိသင်္ခါရဒီဘက်ရောက်တဲ့ခါကြတော့ပါတယ်ကမ္မပဋ္ဌာပဋ္ဌာဆိုတာလေလမ်းကြောင်းကံလမ်းကြောင်းကိုပြင်းရောက်အောင်ဆောင်ရွက်ပေးရပါတယ်စေရနာဟောပါလားအဲ့ဒီလိုစေရနာ၃မျိုးနဲ့တွေ့၍သူကအလုံးလုံးနေတာလို့ဝိညာဉ်ကအလုံးလုံးပါတယ်နော်စေရနာ၃မျိုးနဲ့တွေ့၍ဝိညာဏတတ်ကအလုံးလုံးပါတယ်အဲ့ဒီမှာ ေတိချာချာဉာဏ်ပြီးတော့ရှင်ရရမယ်အချက်ကဒီငင်းစိတ်ကလေးရဲ့မှာပါတဲ့စေရနာစွမ်းအားကသူကိုယ်တိုင်ကဒီဖြစ်ပေါ်နိုင်လာတာမဟုတ်ဘူးသူကိုယ်တိုင်ကငင်းစိတ်ကလေးဖြစ်ရတာကအသင်းအာယုနဲ့မျက်စိအကြည့်တို့ရိုက်မှငင်းစိတ်ကလေးကပေါ်လာရတယ်ဟုတ်ကဲ့အဲဒါသူကိုယ်တိုင်ကပါတယ်အကျိုးအဖြစ်နဲ့ပေါ်လာရတာဟုတ်ကဲ့အကျိုးအဖြစ်နဲ့ပေါ်လာတဲ့ဒီစက္ခုဝိညာဉ်လေးရဲ့မှာပါတယ်ကုသိုလ်စွမ်းအားအကုသိုလ်စွမ်းအားဆိုတဲ့စွမ်းအားနှစ်ခုမပါဘူးဟုတ်ကဲ့လားဉာဏ်စိတ်သက်သက်မှာကုသိုလ်စွမ်းအားအကုသိုလ်စွမ်းအားဆိုတဲ့စွမ်းအားမပါဘူးဟုတ်ကဲ့လားအဲဒီလိုကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်တဲ့သဘာဝနော်အဲ့ဒါကိုပဲလို့ခေါ်တော့အပြာကတ္တဟုတ်ကဲ့ဘယ်မှာဖြစ်တာလဲဝိပါကစက်မှာဖြစ်တဲ့အပြာကတ္တဒါတော့မလို့သူ့ကိုပါခေါ်တယ်ဝိပါကအပြာကတ္တနော်အဲ့ဒီလိုခေါ်ပါတယ်နော် Now ဒီမူရောက်လာတဲ့အခါကျတော့အဘိသင်္ခါရနော်အဘိသင်္ခါရဆိုတော့သူကဖြစ်လာတယ်အရှင်တက်လာပြီဟုတ်ကဲ့လားအရှင်ကျက်လာပြီဆိုတော့သူကပါဖြစ်လာပြီရောအကြောင်းတရားစလာပြီဟုတ်ကဲ့သူကိုယ်တိုင်ကစွမ်းအားနဲ့ထွက်လာဟုတ်ကဲ့စွမ်းအားကဘယ်ထဲမှာရောသင်္ခါရဤအရှင်ဒီအဘိသင်္ခါရအဖြစ်သူရောက်လာတော့အခါအရှင်ပါလာတော့သူကပါဖြစ်လာတယ်အကြောင်းတရားဖြစ်လာပြီဟုတ်ကဲ့အကြောင်းတရားဖြစ်လာတယ်ဆိုတာဟာပုဂ္ဂိုလ်သူဟုတ်ကဲ့လေဆွေရန်သူလို့အင်ချပြလိုက်တဲ့အခါဒီဝိညာဉ်ကပါဖြစ်လာတယ်ဒီအဘိသင်္ခါရစေတနာနဲ့တွဲလိုက်တော့ကြာတဲ့အဖြစ်လာတော့သူဒီအကုသိုလ်ကိုလည်းဖြစ်စေပြီးကုသိုလ်ကိုလည်းဖြစ်စေပြီးဟုတ်ကဲ့ဆက်ဆက်မှာတော့ကိလေသာဝတ်မှာဟုတ်ကဲ့အဲ့ဒီကိလေသာဝတ်ကထုတ်ခေါ်ပြလိုက်တော့ပါတယ်ရောဖြစ်သူမုံသူမိတ်ဆွေရန်သူတို့လှုပ်လိုက်တဲ့အခါကျတော့မုံစိတ်ချစ်စိတ်တွေပေါ်မလာဘူးလားအဲ့ဒီမုံစိတ်ချစ်စိတ်ညာနော်မုံစိတ်ချစ်စိတ်တွေဘယ်မှာဖြစ်တာရောကမ္မဘောမှာဖြစ်ပါတယ်အဲ့ဒီကျတော့သူကပါဖြစ်လာတယ်သင်္ခါရဤအရှင်ကြီးအမြင့်ဆုံးဖြစ်ပါတယ်ဟုတ်ကဲ့အဲ့ဒီသင်္ခါရဤအရှင်အမြင့်ဆုံးဖြစ်တော့ဒီကမ္မဝတ်မှာဖြစ်တဲ့ဘုရူမနောဝိညာဉ်အဲ့ဒီမနောဝိညာဉ်ဟာအရှင်ပြင်းတော့သူစီရပါလေဖြစ်ပေါ်လာတယ်ကံစွမ်းအားရဟုတ်ကဲ့ဘာကံစွမ်းအားရကုသလကမ္မရအကုသလကမ္မရဒီမနောဝိညာဉ်ဤစွမ်းအားကြောင့်ဖြစ်ပေါ်တယ်ပြဆက်လေလို့ကမ္မဆက်လေလို့အဲ့ဒီလေတဲ့စက်ကပါခေါ်တဲ့ကမ္မပဋ္ဌာစေရနာပူဆောင်၍အလုံးလုံးတဲ့ချစ်ချင်းမုန်းကြီးနေလုတ်တဲ့ဟုတ်လားစကားလေးပြောတဲ့အလုတ်တွေလုတ်တဲ့အဲ့ဒါကြောင့်မို့လို့ပါတယ်စွမ်းအားတွေထွက်တယ်နော်အဲ့ဒီတော့ကုသိုလ်အကုသိုလ်တိတိကျကျအလုတ်ဖြစ်အောင်လုပ်နေတာတဲ့မှာတော့ကမ္မဝတ်မှာနော်အဲ့ဒီတော့အဲ့ဒီသဘောလေးအဲ့ဒီလုံနေတဲ့အခါကဘုရားဆောင်ရွက်ပြီးတော့စေရနာကဆောင်ရွက်ပြီးရဲ့နော်အဲ့ဒီစေရနာဟာပါစေရနာလို့ခေါ်တော့ဓမ္မပဋ္ဌာမြောက်သောစေရနာအဲ့ဒီလိုပြပြချာချာသူ့ပိုင်းနဲ့သူပြောလိုက်တဲ့အခါကျတော့ဒီဝိညာဉ်၃မျိုးဝိပါကသက်မှရှိတဲ့ဝိညာဉ်ကိလေသာသက်မှရှိတဲ့ဝိညာဉ်ပြရပါတယ်နော်။ကမ္မသက်မှာရှိတဲ့ဝိညာဉ်အဲဒီဝိညာဉ်၃ပါးတွင်ကမ္မသက်မှာဖြစ်သောဝိညာဉ်သည်အစွမ်းအထက်ဆုံးဟုတ်ကဲ့ကမ္မသက်မှာဖြစ်သောဝိညာဉ်သည်စွမ်းအထက်ဆုံးဟုတ်ကဲ့အဲဒီဝိညာဉ်ကနာမည်ဘယ်လိုခေါ်လို့မနောဝိညာဉ်ဒီမှာဖြစ်တဲ့မနောဝိညာဉ်လို့ကမ္မသက်မှာဖြစ်သောမနောဝိညာဉ်အဲ့ဒီမနောဝိညာဉ်ဒီပါတယ်လို့အချင်းအမြင့်ဆုံးစွမ်းအထက်ဆုံးဘာဖြစ်လို့ သူကုသိုလ်ကံကိုလည်းပဲအကောင်းဆက်ဖို့ရဲအကုသိုလ်ကံကိုလည်းအကောင်းဆက်ဖို့ရဲအကုသိုလ်စွမ်းအားကိုလည်းထုတ်ကြည့်ကုသိုလ်စွမ်းအားကိုလည်းထုတ်ကြည့်ဟုတ်ပါလားအဲ့ဒီဝိညာဉ်ကမခေါ်ရဲမနောဝိညာဉ်နော်အဲ့ဒီမနောဝိညာဉ်ဟာတဲ့ဆရာကပြောတယ်သူဒီပင်လျင်ရှိဆောင်နော်မနောဝိညာဉ်ဟာပါလေရှိဆောင်နော်ပြေမမနောဝိညာဉ်ဒီအကြီးအကျယ်ရှေ့ဆောင်လည်းဖြစ်တယ်ပြောပါတယ်နော်ကြီးအကျယ်လည်းဖြစ်ပါတယ်နော်မနောဝိညာဉ်နော်အဲ့ဒီအကြီးအကျယ်ရှိုံမှာကလေးကအရာရာကိုသူကဖန်ပြီးတယ်ပါတယ်အရာရာကိုသူဖန်ပြီးရဲ့အဲ့ဒီဟာအချက်အချာဆုံးမနောဝိညာဉ်ဒီပါတယ်အရာရာကိုဖန်ပြီးရဲ့ဟုတ်ကဲ့အဲ့ဒီဖန်ပြီးရဲ့ဆိုတာဘာလို့ကြတော့ကမ္မပဋ္ဌာန်းမြောက်အောင်အလုတ်တွေလုတ်တာဟာအလုတ်ပြီးမြောက်ရင်ဖန်ပြီးခြင်းကိစ္စပြီးမြောက်တယ်ဟုတ်ကဲ့အရာရာမှာဘယ်သူကဖန်ပြီးရတယ်မနောဝိညာဉ်ကဖန်ပြီးရဲ့နော်အဲ့ဒါကြောင့်မို့လို့အဲ့ဒီဖန်ပြီးနိုင်တဲ့စွမ်းအားရှိတော့မနောဝိညာဉ်ပြီးနော်ကောင်းသောမနောဝိညာဉ်ကောင်းသောအလုတ်ရှိသလိုပါတယ်နော်မကောင်းသောမနောဝိညာဉ်မကောင်းသောအလုတ်ရှိပါရဲ့နော်အဲ့ဒီမကောင်းသောမနောဝိညာဉ်ကဥဆောင်လို့မကောင်းသောအလုတ်မကောင်းသောအလုတ်ပါပါလို့စကားပြောတဲ့အခါမကောင်းသောစကားတွေကိုပြောခြင်းဟုတ်ကဲ့လားကိုနဲ့လုတ်တဲ့အခါကျတော့မကောင်းတဲ့ကိုယ်အမှုအရာတွေနဲ့လုတ်ခြင်းအဲ့ဒါကြီးဟာဘယ်သူကဥဆောင်တာလို့မနောဝိညာဉ်ကဥဆောင်တာအဲ့ဒီလိုမကောင်းမှုပြောတာဒီမကောင်းလို့လုတ်တာဒီမကောင်းလို့ပါရပေါ်လာတာတော့အကုသလကမ္မတွေပေါ်ပါလေအဲ့ဒီအကုသလကမ္မတွေကအစွမ်းထက်တယ်ဟုတ်ကဲ့လားသူတို့ဟာအကျိုးပေးနိုင်တဲ့အချိန်ကိုစောင့်နေပြီးတော့အကျိုးပေးဖို့အားပြည့်ရဆိုရင်အကုသိုလ်အကျိုးကိုပေးပါရဲ့နော်အဲ့ဒီသဘောကိုဒီဆရာကြီးချင်းမနောပုဗ္ဗင်္ဂမဓမ္မမနောတ္ထမနောမယမနသာစီပဒုခိနာပါတိဝကရောတိဝကရောနံဒုက္ခမနွေတိစက္ကံဝဝဟာတောဝေအံဆိုတာရာဟောရကသာသမဗရမပရမဥဒုသာသာအဲ့ဒါမနောစီပါလေတော့ပုဂ္ဂင်ကမရှိသွားဖြစ်တယ်မနောတိထာပူဆောင်ဖြစ်တယ်မနောမယမနောကပဲအရာရာကိုဟန်ကြီးရဲ့ဟုတ်ကဲ့အဲ့ဒီမှာပြင်းမာလို့တော့မကောင်းသောစိတ်နှင့်ပြောတော်၎င်းလုပ်တော်၎င်းအဲ့ဒါဘာတတိဝါကရောတိဝါသရောနံဒုက္ခမနွေတိအဲ့ဒီကောင်းသောစိတ်နှင့်ပြောမှုမကောင်းသောစိတ်နှင့်လုပ်မှုဆိုတော့အကုသလသောအာရုဒီထိုခန္ဓာငါးပါးထိုပုဂ္ဂိုလ်ဤနောက်ကစဉ်ဆက်မပြတ်ကပ်၍လိုက်ပါလာတယ်ဟုတ်ကဲ့လားဘာရီကလိုက်ပါလာတာလဲအကုသုသောအာရုကပါမယ်ဥပမာသူတို့ဆိုရင်ဆလဲကိုဆွဲတဲ့နွားနွားရဲ့ခြေရာနောက်ကဆလဲဘင်းကအမြဲတမ်းကပ်ပြီးတော့နင်းလာဟုတ်ကဲ့လားအဲ့ဒီတော့မှနွားခြေရာနဲ့ဆလဲဘင်းနော်နှစ်ခုဟာအမြဲတမ်းပါဖြစ်နေတယ်ထပ်သေးနွားသွားတဲ့ခွာရာကိုဘယ်သူကဖိလိုက်တာလဲဆလဲဘင်းကဖိပြီးတော့အမြဲတမ်းလိုက်သလိုအကုသိုလ်တရားကြီးအကုသိုလ်ပြုခဲ့သောပုဂ္ဂိုလ်ဤနောက်သို့ထက်ချက်မကွာကပ်၍လိုက်ပါれ။ဟုတ်ကဲ့လား။အဲ့ဒီသဘောဟာပါれ။မနောဝိညာဉ်ဤအစွမ်းနော်။ဒီမှာဖြစ်တဲ့မနောဝိညာဉ်နုကမ္မဝေမှာဖြစ်တဲ့မနောဝိညာဉ်အလုတ်ဖြစ်အောင်လုပ်တာဘာခေါ်လို့မနောကမ္မဝေမှာလဲတဲ့မနောဝိညာဉ်။အဲ့ဒီကစိတ်အလုတ်လဲအလုတ်ဖြစ်တယ်ပြီးတော့ပါれနော်။နှုတ်အလုတ်လည်းအလုတ်ဖြစ်တယ်၊ကိုယ်အလုတ်လည်းအလုတ်ဖြစ်တယ်၊စိတ်အလုတ်ကိုပါခေါ်တော့မနောကမ္မ၊နှုတ်အလုတ်ကိုဝစီကမ္မ၊ကိုယ်အလုတ်ကိုကာယကမ္မအဲ့ဒီသုံးခုစလုံးမကောင်းတဲ့စိတ်နဲ့အလုတ်လုပ်ခဲ့ရင်ကောင်းတဲ့စွမ်းအားတွေကထက်ပြတ်မကွာလိုက်ပါလာတယ် နော်အဲ့ဒီဖက်ကြက်မကွာလိုက်ပါလာတဲ့သဘောကိုဖျားရအကြောင်းလေးနဲ့နော်ကြောင်းလေးနဲ့ပြောတာဖျားလက်ထက်မှာတဲ့နော်ဒီစက္ခုပါလာဆိုရဲယဟနာကြီးချေနော်အဲ့ဒီဟန္တာကိုရကြီးကတဲ့ရကြီးမှသာသနာဝင်လာပြီးတော့သူသူများတကလူပဲယဟန္တာဖြစ်အောင်အားထုတ်တယ်သို့တော်သူအလုံးကိုကြိုးကြိုးစားစားအားထုတ်မှဖြစ်တယ်ဖြစ်တော့ဘယ်လိုဖြစ်ရင်ဆိုတော့သူယဟန္တာဖြစ်တဲ့အချိန်နဲ့သူမျက်စိကွယ်တာနဲ့အပြိုင်နဲ့ဟုတ်ကဲ့ယဟန္တာလည်းဖြစ်တယ်မျက်စိလည်းကွယ်သွားတယ်ဒါကြောင့်မလို့သူကိုစက္ခုပါလာပါလာဆိုတာသူနာမည်အရင်မျက်စိကွယ်နေတဲ့ပါလာမလို့သူကိုဘယ်လိုခေါ်တော့စက္ခုပါလာလို့ခေါ်တယ်အဲဒီစက္ခုပါလာရာဆရာရှင်ရဲ့ကျောင်းတော်မှာသူလည်းနေနေတော့သူ့ရဲ့ညီလေးကသူ့ရဲ့ညီရှိတယောက်ရှိတယ်သူကမဟာပါလာသူ့ညီရဒီသူလားပါလာအဲသူ့ညီရလည်းအထောက်ပံ့ပေးပြီးနေတော့ဒီလိုပေါ့လေဒီစက္ခုပါလာရာဒီမိုးရွာပြီးကအချိန်ပေါ့အဲ့လိုအချိန်မျိုးမှာလမ်းလျှောက်နေတော့မိုးရွာပြီးကသာပိုးပလန်လေးတွေကဖွက်တယ်နော်ဖွင့်နေတော့သက္ကုပါလဇဉ္ဉံလျှောက်တဲ့ပုံမှာပုပ္ပလံကောင်လေးကြီးကြာနေတယ်ကြာနေတော့အဲ့ဒါလေးကိုတက်ပြီးတော့နင်းတော့ပုပ္ပလံလေးကြီးအသိကုန်နေဟုတ်ကလားအဲ့တော့ဖျားစီကိုလာပြီးတော့ဒီခုမျောကြတဲ့ဒီဟန်ကြီးကသက္ကုပါလလည်းမတည်ကြီးတော့ဆိုပြီးတော့သူကြောင်းကိုသွားပြီးပြောကြတဲ့အခါကျတော့သူဇဉ္ဉံလျှောက်တဲ့အတွက်ဒီပုဂ္ဂလံကောင်လေးတွေပြင်းနေတာမြင်တယ်မြင်တော့ဖျားလို့ပြန်ပြီးလျှောက်တယ်တက္ကုပါလာမထေကြီးညညာလျှောက်တဲ့တွေ့ပုဂ္ဂလံကောင်လေးတိတ်ကုန်ပါတယ်ဖျားအဲ့ဒီသူကဖျားကိုသူကအဲ့ဒီလိုညညာလျှောက်လို့ပုဂ္ဂလံကောင်လေးတိတ်ကုန်တယ်ဆိုရင်အကုလို့မဖြစ်ဘူးလားဖျားကိုလျှောက်တယ်ဟုတ်ကဲ့လားညဟန်နေရအဲ့ဒီလျှောက်တော့ဖျားသက္ခုပါလာပြီးယဟန္တာဖြစ်ပြီးနော်ပါတယ်နော်ကိလေသာတွေကိုယ်ဝင်အဲ့တော့သူ့မှာအကုသို့ဖြစ်စေသောစေတနာစေတနာစိတ်ဝိညာဉ်မနောဝိညာဉ်ဥမဆောင်တော့ဘူးဒါကြောင့်မို့လို့အကုသို့မဖြစ်ပါဘူးနော်ယဟန္တာပုဂ္ဂိုလ်များမှာပါတယ်နော်အကုသို့မဖြစ်ပါဘူးနော်သူတို့ပါတယ်လို့မျက်စိမမြင်လို့လားမြင်နေတာဟုတ်ကဲ့အဲ့တော့ဒီဟန်ကြီးကထပ်ပြီးတက်လျှောက်တယ်သူကယဟန္တာဖြစ်လို့အောင်ပညာဉာဏ်နဲ့ကုသိုလ်တွေပါပြီးမယ်လို့မျက်စိပွေသွားတာဘာအကြောင်းလုံးဖျားလို့ဖျားကိုဖျောက်ပါတယ်ဟုတ်ကဲ့အဲ့တော့ဖျားရတာဟာသူ့အတိတ်ကပြုခဲ့တော့အကုသလကမ္မဤအကျိုးဝိပါကဟုတ်ကဲ့မျက်စိပွေတာကပါတယ်အကျိုးဝိပါကသူအတိတ်ကပြုခဲ့တဲ့အခါအကြောင်းကမ္မနော်ဘယ်လိုပြုခဲ့တာလဲဆိုတော့တဘဝမှာသူကမျက်စိအထူးခုဆရာဖြစ်တယ်ဟုတ်ကဲ့အဲလိုဖြစ်တဲ့အချိန်မှာစိတ်ကုမဲ့လူနာကသူ့ကိုပတ်စံပေးနေနော်လူတဲ့အရူလာလို့နော်သူဟာငွေလိုတလောက်ကိုပေးနိုင်ပါတယ်လို့လူနာကပြောတော့ဒီဖေးဆရာကခုပြေးနေနော်ခုပြေးတော့မျက်စိရောတာဟာတဖြည်းဖြည်းသက်သာလာသက်သာလာလို့ပြောက်တော့မယ်ဆိုတော့ကဲပြောက်တော့မယ်နော်ဒီဥရင်ကိုသူပြောထားတဲ့အခါရှင်းဝင်လဲပြေးပါလို့ပြောတော့ဒီလူနာကပတ်စံပြေးရမှာနှမျောလို့မျက်စိရောတာကမပြောက်သေးပါဘူးလို့ပြောတယ်ဟုတ်ကဲ့အဲ့ဒီလိုပြောလိုက်တော့သူကပါဖြစ်လို့စိတ်ဆရာကစိတ်ဆိုးတယ်ဟုတ်ကဲ့ဘာကြောင့်စိတ်ဆိုးတာလဲငွေမရတာလဲစိတ်ဆိုးတယ်သူ့ရဲ့ပညာကုန်ကိုလည်းပဲဖြိခိုက်လို့စိတ်ဆိုးတယ်အဲ့တော့သူကမလုပ်တော့မျက်စိကိုယ်စီတဲ့သေးကိုပြေးပြီးကြက်ကြီးမပြောက်သေးရင်ဒီသေးလေးထလိုက်ဆိုပြီးတော့ပြေးပြီးတော့သူထွက်သွားတော့ပြီးချင်းကလူနာကသူပြောတဲ့အတိုင်းထလိုက်တော့မျက်စိကိုယ်သွားတယ်ဟုတ်ကဲ့အဲ့ဒီလိုကြွယ်တာပါတယ်နော်အကုသလကမ္မမျက်စိကြွယ်အောင်လုပ်ခဲ့ပါတယ်နော်ဒေါသစိတ်ဟုတ်ကဲ့အဲ့ဒီစိတ်ကပါစိတ်နော်မနောဝိညာဉ်ကပါလုပ်လိုက်တာနော်ကာယကမ္မဖြစ်အောင်လုပ်လိုက်အဲ့ဒီကာယကမ္မကပါလုပ်လိုက်တာနော်မျက်စိကြွယ်ပြီးတဲ့နောက်အကျိုးပြုဟုတ်ကဲ့အဲ့ဒီမှာပါတဲ့ ပါတယ်စေတနာစေတစိတ်နဲ့မနောဝိညာဉ်တို့ဤအလုတ်ကြောင့်ပါပေါ်လာတာရောအတုတလကံစွမ်းအားပါပေါ်လာရောအတုတလကံစွမ်းအားအဲ့ဒီဟာပါတယ်အကြောင်းတရားအဲ့ဒါဟာချုပ်ပြောင်းမသွားဘူးသူ့နောက်ကပါဖြစ်တော့ဘဝဆက်ဆက်ကာယူလိုက်လာအကျိုးပေးဖို့အချိန်ရောက်လာတော့အဲ့ဒီအကျိုးကိုပေးလိုက်တယ်ပေးလိုက်တော့သူဟာမဖြစ်သွားဘူးသူကိုယ်တိုင်မျက်စိကိုယ်သွားတယ်ဟုတ်ကဲ့ဒီစုပ်ပါမသက်ခုပါလာမျက်စိကိုရခြင်းဒီအတိတ်ကသူပြုခဲ့သောအကုသလကံမှကြောင့်ဟုတ်ကဲ့အဲ့ဒီအကုသလကံကိုဖြစ်အောင်လုပ်ပေးတာကသူမနောဝိညာဉ်ဟုတ်ကဲ့အကုသိုလ်စေတနာအဲ့ဒီမနောဝိညာဉ်ဒီအကုသိုလ်စေတနာနဲ့တွဲပြီးအလုပ်လုပ်သူဟာဘာဖြစ်တော့အလွန်ထက်မြက်တယ်နော်သူပဲဥဆောင်သူပဲအကြည့်ကဲသူပဲအရာရာကိုဖြန်ပြီးရဲလို့ပြောတဲ့နေရာမှာအခုဘာကိုဖြန်ပြီးလိုက်ကြတော့အစ်စ်တုံးကဓမ္မစိကွယ်အောင်ဒီစိတ်ကဖြန်ပြီးလိုက်တယ်နောက်တစ်ခါပြစ်စုံပန်ကြတော့ဒီအကုသိုလ်တရားကသူမျက်စိကွယ်သွားအောင်ဖြန်ပြီးလိုက်တယ်ဟုတ်ပါလားအဲ့ဒီသဘောကြီးဟာဘုသူ့ရဲ့သွားအားတယ်ကမ္မမှာဖြစ်နေတဲ့မနောဝိညာဉ်ဤသွားအားတယ်ကမ္မစက်မှာဖြစ်တဲ့မနောဝိညာဉ်ဤသွားအားလေဟုတ်ကဲ့လားဒါဟာဘုအကုသလကမ္မဤအစွမ်းနေဟုတ်ပါလားအဲအဲ့ဒီသဘောတွေကိုဖြာရှင်ကဒေသနာမှာသိသိချာချာပြရပါလေနော်အဲ့ဒါဟာဘာလို့သဘောပေါက်စေလို့လို့နံခန္ဓာလို့ခေါ်တဲ့စိတ်အဖို့ရဲ့စီးရဲမှာဝိညာဉ်ခန္ဓာဒီနေ့ခန္ဓာသင်္ခါရခန္ဓာတို့တဲ့ဘယ်လိုအစွမ်းချက်တော့ဝိညာဉ်နဲ့ခန္ဓာအစွမ်းချက်တဲ့ဒီဝိညာဉ်နဲ့ခန္ဓာဟာဝိပါကဝကိလေသာဝကမ္မဝတစ်ထဲမှာဖယ်ရအထက်ဆုံးလို့မနောဝိညာဉ်စိတ်ဤကမ္မဝမှာအလုံးလို့ပြောမနောဝိညာဉ်စိတ်နော်ဘယ်ဝမှာအလုံးလို့တဲ့ကမ္မဝမှာအလုံးလို့ပြောမနောဝိညာဉ်ဒီအထက်မြက်ဆုံးသူနဲ့လုံးမှာပါရခြင်းတော့ကမ္မပဋ္ဌာန်မြောက်ဟုတ်ကဲ့သူနဲ့လုံးမှာပါဖြစ်တယ်ကမ္မပဋ္ဌာန်မြောက်တယ်ကမ္မပဋ္ဌာန်မြောက်တယ်ဆိုတာနဲ့တစ်ပြိုင်နက်ပါအာရုံထွက်လာတော့ကံစွမ်းအာရုံထွက်လာတယ်အဲ့ဒီကံစွမ်းအာရုံဟာအဲ့ဒီပြုတဲ့လူနောက်ကိုစဉ်ဆက်မဲ့ပြတ်ကပ်ယူကပ်ယူလိုက်ပါနေတယ်ဟုတ်ကဲ့အဲ့တော့ကုသလကမ္မလည်းပဲကုသိုလ်ဖြစ်နေလိုက်တယ်အကုသလကမ္မကလည်းအကုသိုလ်ဖြစ်နေလိုက်ပါတယ်နော်အဲ့ဒီသဘာဝအရင်ခါဒီဝိညာဏဓာတုခေါ်ရဲပါတယ်နော်ဤစိတ်သဘာဝဟုတ်ကဲ့ဤစိတ်ဆိုတာဟာတိယတိချောင်းအတွက်ဝိပါကဝမှာလည်းသူအလုံးလုံးပြဲပြီးတော့ပါတယ်နော်ဤရဲ့သဘောမှာလည်းအလုံးလုံးပြဲပြီးတော့ပါတယ်နော်ကမ္မဝမှာလည်းအလုံးလုံးပြဲအဲ့ဒီလိုပါတယ်နော်အလုံးတွေစဉ်ဆက်မပြတ်လုတ်ပါနော်ပြန်မလုံးနေတာလို့နာမည်ခန္ဓာဟုတ်ကဲ့နာမည်ခန္ဓာလို့ခေါ်တဲ့နာခန္ဓာတဲ့မှသူ့ကိုပြရခွဲထုတ်လိုက်တော့ဘယ်လိုခေါ်လဲဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာအလဲရဲနာမည်ခန္ဓာနဲ့တွေ့ရွေ့စဉ်ဆက်မပြအလုပ်တွေလုပ်နေရတယ်ဟုတ်ကဲ့သူဖာဘယ်အချိန်ကစပြီးလုပ်ရတာတော့ငါစရွေ့ဝိညာဉ်လေးကလဲပဲလုံးလို့ရပါတယ်နော်ဘယ်ချိန်ကစလုံးလို့ရတာလဲပြိတ္တိတည်တဲ့အချိန်ကပြိတ္တိတည်တယ်ဆိုတဲ့အချိန်မှာနော်ပြိတ္တိတည်တဲ့အချိန်မှာဒီအတိတ်ကကံစွမ်းအားကပါတယ်နံပီရနော်ရုပ်ပီရနှစ်ခုကိုတည်ပေးလိုက်တာတည်ပေးလိုက်တဲ့ခါနံပီရရဲ့မှာအပါလာကဝိညာဏတက်ပါတယ်နံပါတ်ဇာတ်မှာပါတော့ဝိညာဏဓာတ်ပါလေအဲဒီဝိညာဏဓာတ်ကဒီနာမည်ခန္ဓာရှင်ရဲ့အတွက်သူဆက်၍အမြဲတမ်းအလုပ်လုပ်ကြည့်နော်ပရိသေတည်ပြီးတဲ့နောက်မှာဖြစ်ပေါ်နေတဲ့စိတ်တွေကိုတော့ဘဝင်စိတ်လို့ခေါ်တယ်ဟုတ်ကဲ့ပရိသေတည်ပြီးပြီးတဲ့နောက်ဖြစ်တဲ့စိတ်တွေကပါစိတ်တွေဘဝင်စိတ်အဲ့ဒီဘဝင်စိတ်ဆိုတဲ့သဘောဟာတဲ့ဗာနဲ့တူလို့ဆိုရင်အသက်ကြီးတဲ့လူတွေပေါ့အခုလူရိုးရိုးလူတွေဖြစ်လာတဲ့အခါကျညညမအိတ်ခုလားအိတ်ကျဲအိတ်ကျဲအခါကျတော့ပြည့်ပြည့်ဝဝအိတ်ပြောနေတဲ့အခါဖြစ်တဲ့စိတ်ကိုလည်းပဲဘဝင်စိတ်ခေါ်တယ်အိတ်ကျဲစိတ်ကိုလည်းပါခေါ်တော့ ဘုံဝင်သိခေါ်တယ်အဲ့ဒီပဋိသေတေကာသပဋိသေတေကာသကလေးလေးမှာဖြစ်နေတဲ့စိတ်ကိုလည်းပါခေါ်လို့ဘဝင်သိလို့ခေါ်ပါတယ်အဲ့ဒီဟာလည်းပါတယ်ဝိညာဏဓာတ်ပါတယ်ဟုတ်ကဲ့ဘဝင်သိထဲမှာလည်းပါပါတော့ဝိညာဏဓာတ်ပါတယ်เนาะအဲ့တော့ဝိညာဏဓာတ်ဟာအိတ်စိတ်မှာလည်းပါတယ်နိုးနေတဲ့အချိန်မှာလည်းသူပါတယ်သူမပါလို့ကိုမပြီးဘူးအမြဲတမ်းပါတော့အလုံးလုံးမရဟုတ်ကဲ့လားဝိညာဏဓာတ်ဒီအိတ်ရဲ့အချိန်မှာလည်းအလုံးလုံးပါတယ်နိုးနေတဲ့အချိန်မှာလည်းလုံးလုံးရတယ်အိတ်နေတဲ့အချိန်မှာတော့နာမက္ခန္ဓာရှင်ရေးကိစ္စကိုသူလုပ်ပါတယ်เนาะနိုးနေတဲ့အချိန်မှာတော့ခொညာပြောရတဲ့ဉာဏ်စိတ်တွေကြာစိတ်တွေเนาะအာလုံ၅ပါးကိုသိတဲ့စိတ်ကြီးလည်းလုပ်ပါတယ်အာလုံ၅ပါးနဲ့တွဲပြီးတော့အခုပြောရပါတယ်เนาะအတိဘေပေါ်ခြင်းပြီးတော့ပါတယ်เนาะချစ်ခြင်းမုန်ခြင်းအစာရှိတဲ့ဟာတွေကိုလည်းပဲမနောဝိညာဉ်အဖြစ်နဲ့အလုတ်တွေလုတ်ပါတယ်เนาะအဲ့ဒီလိုလုတ်နေလို့เนาะဘယ်သူအလုတ်လုတ်နေလို့ဝိညာဉ်နဲ့ခန္ဓာအလုတ်လုတ်နေလို့ဒီယူပက္ခန္ဓာနဲ့တွဲနေတဲ့ခန္ဓာ၅ပါးဟာရှင်းတာဟုတ်ကဲ့လားဒီနံခန္ဓာသက်တဲ့လေမရှင်းနိုင်ဘူးယုတ်ခန္ဓာသက်တဲ့လေမရှင်းနိုင်ဘူးယုတ်ခန္ဓာနဲ့နံခန္ဓာတို့ဥဒွေပြီးတော့ဆောင်ရွက်ကြမှာရှင်းပါတယ်เนาะအဲ့တော့အဲ့ဒီနံခန္ဓာမှာဘယ်သူကဥဆောင်နေတာလဲဝိညာဉ်ဆိုတဲ့သိတဲ့သဘောကဥဆောင်နေဝိညာဉ်နဲ့ခန္ဓာကဥဆောင်နေเนาะအဲ့တော့အဲ့ဒီသဘောမှာသိရမယ့်အချက်ကဒီဝိညာဏဓာတ်ကเนาะဝိညာဏဓာတ်ဆိုတဲ့သိတဲ့သဘောလေးဝိညာဉ်တော်လေးဟာပဋိသေတေကလေးကသူပါလို့ရတာနော်သူတာဝန်ကိုသူအန်ဆောင်ရတယ်တပိုင်းကသူပါလို့သူရှင်ရေးလုပ်တယ်တပိုင်းကသူရေးလုပ်တယ်ဟုတ်ကဲ့အဲ့နေတဲ့အခါပဋိသေတေတို့ခါများမှသူပါလို့သူရှင်ရေးလုပ်ပါတယ်နော်နိုးနေတဲ့အချိန်မှတော့ပါလို့တော့သူရေးလုပ်ပါတယ်ဟုတ်ပါလားအဲ့ဒီလိုအလုပ်နှမျိုးစလုံးကိုဒီဝိညာဏနာတကလေးကလုံနေရတဲ့သဘောမှရက်လို့ရလားမရပါဘူးနားလို့ရလားမရဘူးသူအလုံးလုံးနေလို့သာဖြင့်ဒီခန္ဓာ၅ပါးကဆက်လက်ပြီးတော့ရှင်သန်တာနော်အဲ့တော့ခန္ဓာ၅ပါးရှင်သန်ဖို့အတွက်ကသူကန္တာနဲ့သူ့လုံတွေလုံကြရမှာပါတယ်ဝိညာဏခေါ်တဲ့နန္ဒဟာနော်သိတဲ့သဘောဟာရှိဆုံးကဥဆောင်ပြီးတော့ဆောင်ရွက်ရတယ်เนาะသူဒီပင်နေပါတယ်လို့ဥဆောင်သူဒီပင်အကြည့်ဖြင့်အရာရာသူသာဖြင့်ဆောင်ရွက်တယ်ဟုတ်ပါလားအဲ့ဒီလိုသူဆောင်ရွက်လို့လည်းပဲဘာဖြစ်နေတာဘဝစင်ဆက်ဖြစ်ပြနေရတယ်เนาะနံခန္ဓာရဲ့မှာပါတော့ပါတယ်လို့မနောဝိညာဉ်ဥဆောင်နေလို့ဘဝစင်ဆက်ဖြစ်နေပြနေရတယ်အဲ့ဒီဘောလေးကိုသိချာစဉ်းစားရအောင်နော်ဘဝစဉ်ဆက်ဖြစ်နေပြည့်နေတဲ့ထဲမှာဘာလို့ပါနေတာလဲဝိညာဉ်ပါတယ်အဲ့ဒီဝိညာဉ်ဟာဘာဝိညာဉ်လဲဥဆောင်နေရဝိညာဉ်ရှေ့သွားဝိညာဉ်ဖန်ပြီးရဝိညာဉ်ဟုတ်ကဲ့ဖန်ပြီးရဆိုတာဘာလို့နေတာလဲအခုပဋိသေတ္တေလိုက်တယ်ဆိုရင်အလုပ်ကဘာလို့လိုက်တာလဲဖန်ပြီးလိုက်တာဟုတ်ဘူးလားပဋိသေတ္တေတဲလိုက်တဲ့ဆိုရဲကဖန်ပြီးလိုက်ကြ။ဖန်ပြီးလိုက်ကြဘယ်သူကဖန်ပြီးလိုက်ကြလဲ။ကံသွန်းအားကအဲ့ဒီကံသွန်းအားကဘယ်သူနဲ့တိဆောက်ခဲ့တာလဲ။မနောဝိညာဉ်နဲ့ကမ္မဝုမတိဆောက်လိုက်လို့ကံသွန်းအားကပေါ်တာ။ဟုတ်ကဲ့လား။ကံသွန်းအားပေါ်ကောင်ကဘယ်မှာတော့မနောဝိညာဉ်။ဘယ်မှာအလုပ်လုပ်ကြတော့ကမ္မဝုအဲ့ဒီကမ္မပဋ္ဌာန်မြောက်အောင်လုပ်တဲ့ကုသိုလ်အကုသိုလ်တို့ဒီပါတယ်ကမ္မတတ္တိနော်ကမ္မတတ္တိကံစွမ်းအာတိထိုပြုသောသူနဲ့အမြဲတမ်းချက်ချက်မကွာလိုက်ပါတယ်ဟုတ်ကဲ့လားချက်ချက်မကွာလိုက်ပါပြီးတော့ဘာလုပ်ကြတော့ဖန်ပြီးရေဟုတ်ကဲ့လားဘယ်လိုဖန်ပြီးရတော့လူဖြစ်အောင်လည်းဖန်ပြီးရယ်သရိစ္ဆန်တ attva ဖြစ်အောင်လည်းဖန်ပြီးရယ်ဟုတ်ပါလားပြီးတော့ပါတယ်နော်ဘဝမှာရှိနေတဲ့လုပ်ငန်းအသီးသီးကိုလည်းပဲပါလို့
ထောက်ပံ့တဲ့အပိုင်းမှာလဲကံကအလုံးလုံးတဲ့ဆုပ်ယုတ်အောင်လုပ်တဲ့အပိုင်းမှာလဲကံကအလုံးလုံးတဲ့ဟုတ်ပါလားအဲ့ဒီသဘောတဘာဝတွေကိုဉာဏ်နဲ့ရှင်ရွေ့ရှင်ရင်တတ်လာတော့တဲ့အဲ့ဒီကောင်းမကောင်းတဘာဝတွေအဲ့ဒီမှာခေါင်းညပြောတဲ့အကြောင်းအရာကအကြောင်းအရာကတစ်ခုပဲပါတယ်လို့မကောင်းတဲ့အကုသလမနောဝိညာဉ်အကုသိုလ်ဖြစ်စေသောမနောဝိညာဉ်ကဒီသက္ခုပါလမထေကိုအဖြစ်အောင်လုပ်ပြရတော့မျက်စိကိုယ်အောင်လုပ်ပြရဟုတ်ကဲ့အဲ့ဒါကိုတော့ပါတယ်အကုသိုလ်ဤအကျိုးဟုတ်ပါလားမြင်ရတွေ့ရအဲ့ဒီလိုပဲသူဤအကျိုးလည်းပဲမြင်ရတွေ့ရအဲ့ဒီအာဘုရားဟောတဲ့ခொနည်းပထမဂါထာနဲ့ဒုတိယဂါထာနော်ဒုတိယဂါထာမှာလည်းပဲဒီလိုပဲပြောတယ်မနောပုပ်ပင်ကမာစိတ်သာခြင်းဖြေသွားနော်မနောသစ္စာစိတ်သာခြင်းအစီအကေမနောမယာစိတ်ရဲ့ပဲအာလုံကိုဆောင်ရွက်ပေးတယ်နော်ပြီးတော့ပါလေမနသာစီပတ္တမီနာနော်ပတ္တမီနာဆိုပါတယ်လို့ကောင်းမွန်စင်ကြယ်သောစိတ်နှင့်အလုလုခဲ့ခြင်းနော်မနသာစေပတ္တမီနာဘာတတိဝါသရောတိဝါပြောတော်၎င်းလုပ်တော်၎င်းတောနံထိုပုဂ္ဂိုလ်နောက်ကိုဒုက္ခံဒုက္ခရင်းအနွေတိအစင်မပြတ်လိုက်တယ်နော်ဒါလည်းခာယဝအနုပါယိလူဤနောက်ကအရေးစီစင်ဆက်မပြတ်ခိုင်ဝပါပြီးအကဲတို့ကုသလခံစွန်အားကလည်းပဲသူကုသိုလ်ကိုပြုတော်သူဤနောက်ကစင်ဆက်မပြတ်ခိုင်ဝလိုက်ပါလေဟုတ်ကဲ့အဲဒီတော့နှစ်ပိုင်းပေါ့လေဒါလည်းတော့အကုသိုလ်စွန်အားလည်းပဲသူစင်ဆက်မပြတ်လိုက်ပါပြီးတော့အကျိုးပေးဖို့ချိန်ကြတော့အကုသိုလ်အကျိုးပေးပါရဲ့ထို့အကျိုးကုသလကမ္မကလည်းပဲဒီပုဂ္ဂိုလ်ဤနောက်မှကပ်၍လိုက်ပါလာပြီးတော့အကျိုးပေးဖို့အချိန်တန်တဲ့အခါအကျိုးပေးပါရဲ့နော်အဲ့ဒီမှာဟိုဝဋ်ထုကြောင်းလေးနော်အဲ့ဒီဝဋ်ထုကြောင်းဟာကြားဘူးကြောင်းနော်နာမည်ကမထကုံကလေးမထကုံကလေးဆိုတာကလေးတွေမှာမြန်မာလူပြန်ထားတာလေးကြောင်းရှိတယ်နော်ဒီပုဂ္ဂိုလ်ကအဖေလုပ်တဲ့ပုဂ္ဂိုလ်ကတထေးပါနော်တထေးကြီးကအလုံးနှမျောတယ်နှမျောတော့ကိုသူ့သားလေးကိုဒီငထောင်းလေးဆင်ပေးဖို့ဟာပဋိင်္ဒေကိုအရင်ပဋိင်္ဂလည်းပေးရမယ်ပဋိင်္ဒေကသူ့ကိုရင်လည်းသူ့ဆုံးချုံးမယ်အဲ့တော့သူကိုယ်တိုင်ရွှေကိုအပြားခပ်ပြီးအလေးကလေးလိုက်ပြီးတော့နော်သူ့သားလေးကိုဆင်းတယ်ဟုတ်ကဲ့လားဒါကြောင့်မို့လို့သူ့ကိုမတ်ထကုံကလေးရွှေနှောင်းမောင်ဟုတ်ကဲ့အဲ့လိုခေါ်တာနော်အဲ့ဒီကလေးလေးကသူ့အဲ့ဟာနဲ့သူတဖြည်းဖြည်းကြီးမားလာအဲ့ဒီမှာအကြောင်းအားလျော်သွားဒီကလေးလေးဟာတော်တော်တိတ်တဲ့အရွယ်ရောက်လာတော့ယောဂဝေဒနာဖြစ်တယ်ယောဂဖြစ်တော့အဖေလုပ်တဲ့တထွေးကြီးကဒီသားလေးကိုဆရာပါပြင့်ပြီးတော့ကုသရင်ကုသတဲ့ဖြေကုန်ကြမှာဆိုလို့ညာကိုသေနီကောင်းဖြစ်ရင်ပေးပါဆိုပြီးတော့သေနီဟိုမေးဒီမေးနဲ့သူကုရယ်သူဟာသူကုရယ်သူဟာသူကုတော့ယောဂကမပြောက်ဘူးတဖြည်းဖြည်းတဖြည်းဖြည်းကျွန်းလာတယ်ဟုတ်ကဲ့ယောဂကျွမ်းလာပြီဆိုတာကိုတထင်းကြီးကသိတော့ဒီသားလေးဟာပြေတော့မယ်ဆိုတာသူသိပြီပြီးတော့ဘယ်လိုပူပါနော်သူသားလေးပြေတော့ရင်ပြေတဲ့အတုပါကိုလာပြီးတော့မိတ်ဆွေတွေကမေးကြရင်သူ့အိမ်ထဲကိုဝင်လာကြမယ်ဝင်ရင်သူ့ပစ္စည်းတွေကိုဧည့်သည်တွေကတွေ့မယ်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာကိုကာကွယ်ဖို့ဆိုရင်သေကနီးပြီဖြစ်တဲ့သားလေးကိုအိမ်ရှိကပြင်းမှာထုတ်ထားတယ်ဟုတ်ကဲ့အဲ့ဒီလိုအိမ်ရှိကပြင်းမှာထုတ်ထားတာမနဲ့စောတော့ဟုတ်ကဲ့အဲ့တော့ဘုရားရှင်ကမနဲ့အိယထာရီဆိုရင်လောကကြီးမှာရှိနေတဲ့ပုဂ္ဂိုလ်တွေ ဘယ်ပုဂ္ဂိုလ်ကုမရမယ်ဘယ်ပုဂ္ဂိုလ်ကတင်ရမယ်ဆိုတာကိုကြည့်တယ်ဉာဏ်တော်နဲ့ကြည့်တယ်ကြည့်တဲ့အခါကျတော့အဲ့ဒီမထကုံဒလီကိုမြင်နေဟုတ်ကဲ့မြင်တော့ဘုရားရှင်ကမထကုံဒလီကြီးကအိမ်ကိုကြွသွားတယ်နော်ကြွသွားပြီးတော့သူ့အိမ်ရှိမှရက်ရက်တော့မထကုံဒလီကကြောပေးပြီးတော့လမ်းကိုကြောပေးပြီးတော့အိမ်ဘက်မှလှဲ့နေတော့ဆရာကနေပြီးတော့ရောင်ကြီးတော့တွတ်လိုက်။ရောင်ကြီးတော့တွတ်လိုက်တော့အိမ်ထဲလင်းသွားတယ်။လင်းသွားတဲ့အခါကျတော့မထကုံဒလီကအံ့ဩသွားတယ်။ဘယ်လိုပါလဲ။လင်းလို့ပါလား။ဆိုတော့သူဖြဲ့ပြီးတော့ဆရာကိုကြည့်ရဲ့နော်။ဆရာကိုကြည့်လိုက်တဲ့အခါကျတော့မှဘုရားရှင်ကိုသူမြင်ရတယ်နော်။မြင်ရတော့ဘုရားရှင်ဤတကူတော်နဲ့ဘုရားရှင်ဤယူပကာယကိုမြင်တော့ဒီလိုတကူကြည့်တဲ့ပုဂ္ဂိုလ်ကြီးကိုအခုခါမှပဲမြင်ဘူးရဲ့ဆိုပြီးသူပါလို့အလွန်ဝန်းသားတယ်ဝန်းသားတဲ့အတွက်ဘုရားကိုပါလို့ရှ िख ိုးတယ်ပူဇော်တယ်ဟုတ်ကဲ့အဲ့ဒီလိုရှ िख ိုးပူဇော်တဲ့ဟာပါတယ်ကုသလကမ္မဟုတ်ကဲ့ပြန်မာတော့မနောကမ္မကဥဆောင်နေရှိခိုးတဲ့ဆိုတဲ့ကာယကံမှုဝိညာဉ်မှုကိုသူပြုတယ်ဟုတ်ပါလားအဲ့ဒီလိုပြုတော့သူအလွန်ဝန်သာပြီးတော့နေရင်ပဲသူပြီးသွားတယ်ဟုတ်ကဲ့လားဗာစိတ်နဲ့ပြီးသွားတာလို့ကုသလကမ္မဤအစွမ်းနဲ့ပြီးသွားတာပြီးသွားတဲ့အခါကျတော့သူနတ်ပြည်မှာနတ်သားသွားဖြစ်တယ်ဟုတ်ကဲ့လားအဲ့ဒီဟာဟာနတ်သားဖြစ်တာကပါတယ်နော်အကျိုးနော်အကြောင်းတရားကပါတယ်နော်ဘုရားရှင်ကိုကြည်ညိုယူသေး၍ရှိခိုးပူဇော်ခြင်းသည်အကြောင်းတရားဟုတ်ကဲ့လားအခုကျွန်တော်တို့ဗုဒ္ဓတရဏကိစ္စမင်းနဲ့မလုပ်နေတာနော်ပူဇော်တယ်ဟုတ်ကဲ့လားအခုပါတယ်နော်ဒီဝိညာဏဓာတုဤသဘာဝကိုသိ၍ကုသလကမ္မအကုသလကမ္မတို့ဤအကြောင်းကိုမလုပ်နေတာနော်ဆင်ခြင်နေတာအဲ့ဒီသင်္ကြန်တဲ့သဘောမျိုးတော့ကလေးကမသိဘူးသို့တော့သူကသိတယ်ဝမ်းမြောက်ဝမ်းသာဖြားရှင်ကိုကြီးညိုတရားနှင့်ချစ်ခိုးပူဇော်ခြင်းဆိုတဲ့အလုပ်ကိုလုပ်တယ်ဟုတ်ကဲ့လုပ်ကြပါဖြစ်တယ်ဒီကုသိုလ်စွမ်းအားနော်ကုသလကမ္မကြီးစွမ်းအားကချက်ချင်းပဲကတ်ပြီးတော့သူ့ကိုအကျိုးပေးတယ်ဘယ်မှာအကျိုးပေးလို့နတ်ကြီးမှာအကျိုးပေးတယ်နော်ဒီအကြောင်းကဒီသက်ကလေးကဘာလို့ပြောနေတာလဲကုသိုလ်ဤစွာအားလီကုသိုလ်ပြုတော်သူဤနောက်သို့အရေးပမာထက်ချက်မကွာလိုက်ပါတယ်ဆိုတဲ့သဘောကိုဆရာကဟောတာပါဟုတ်ကဲ့အဲ့တော့အဲ့ဒါဟာလည်းပဲပါတယ်ဝိညာဏဓာတ်ဤစွာနော်ဘာဝိညာဏဓာတ်လို့မနောဝိညာဏဓာတ်ဘယ်မှာအလုံးလုံးတဲ့ဟာလဲကမ္မဝုမှာလုလုတဲ့မနောဝိညာဏတ္တဘုသူနဲ့တွဲအလုလုတာတော့ကောင်းသောစေတနာနှင့်တွဲအလုလုတာဟုတ်ပါလားအဲ့တော့ဒီသဘောဒီသဘာဝများပြီးပါတယ်နော်လူတိုင်းလူတိုင်းဤပါတယ်နံခန္ဓာမှာဖြစ်နေတဲ့သဘာဝတရားများနော်ဒီနံခန္ဓာတိုင်းမှာနော်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်ပြမာပဲဖြစ်ဖြစ်ဗာခန္ဓာရှိတယ်နံခန္ဓာရှိတယ်အဲ့ဒီနံခန္ဓာဟာဒီသဘောအတိုင်းပဲသွားတယ်ဟုတ်ကဲ့လားကောင်းသောအလုပ်ကောင်းသောကမ္မကိုလုပ်လို့ရှိရင်ကောင်းသောကမ္မဤအစွမ်းကသူနဲ့ထက်ပြတ်မကွာကတ်လာတယ်မကောင်းသောအလုပ်ကိုလုပ်ရင်လည်းပဲမကောင်းသောကမ္မဤစွမ်းအားကသူ့ပုဂ္ဂိုလ်နဲ့ထက်ချက်မကွာလိုက်ပါလားအဲ့တော့သံသရာတစ်ယောက်မှာဒေခာမဒီကုသိုလ်အကုသိုလ်တရားတို့ဟာသူပြီးဟုတ်အခွင့်မကြုံသေးခင်တာပါလို့နေတော့စောင့်ဆိုင်နေတယ်အခွင့်ကြုံလာလို့အားပြည့်ရင်သူ့ရဲ့အကျိုးကုသိုလ်အကျိုးအကုသိုလ်အကျိုးတွေပြီးပါတယ်နော်အဲ့ဒါကပါတယ်သဘာဝတရားတွေအဲ့ဒီမှာအခုသင်ခြင်းရမယ်အချက်နော်သင်ရရမယ်အချက်ကပါတယ်ဝိညာဉ်နဲ့ခန္ဓာရဲ့ဒုက္ခဟုတ်ကဲ့လားဘုသူ့ရဲ့ဒုက္ခတော့ဝိညာဉ်နဲ့ခန္ဓာရဲ့ဒုက္ခကိုသင်ကျင်တတ်ဖို့ဟုတ်ကဲ့လားဝိညာဉ်နဲ့ခန္ဓာဟာကုသိုလ်အကုသိုလ်တွေကိုဆောင်ရွက်ပေးတာတဲ့အခုဝိညာဉ်နဲ့ခန္ဓာဒီဒုက္ခကိုဘာလို့မှာတော့ပိုင်းခြားသင်ရွေးသိပိုင်းခြားရွေးသိဒီတိုင်အောင် စဉ်းစားရမယ်ဆင်ញင်ရမယ်ဟုတ်ကဲ့အဲ့တော့အဲ့ဒီဒုက္ခအကြောင်းကတော့ဖြစ်ရင်အရင်အရင်ကပြောခဲ့တဲ့သဘာဝတရားတွေနဲ့အတူတူပဲဟုတ်ကဲ့ဒီယူပက္ခန္ဓာမှာလည်းပဲစဉ်ဆက်မပြတ်မယမနာအလုံးလုံးနေရတဲ့ရုပ်ဓာတ်တွေဤဒုက္ခနော်ဝေဒနာခန္ဓာမှာလည်းပဲခန္ဓာမှုတဘောတွေစဉ်ဆက်မပြတ်မယမနာလုံးနေရလို့ဖြစ်ပေါ်တဲ့ဒုက္ခပင်ရဲ့ခန္ဓာမှာလည်းပဲမယမနာမှတ်သားတဲ့အလုပ်တွေကိုလုံးနေရတဲ့ဒုက္ခဒုတုသင်္ခါရခေါ်တဲ့သေဒနာသင်္ခါရကလည်းမယမနာအလုပ်တွေလုံးနေရတဲ့အတွက်ဒုက္ခအခုဝိညာဉ်နဲ့ခန္ဓာကလည်းပဲပဋိစ္စရိတေကလေးကဒီဘဝရဲ့တာဝန်သိမှုဆိုတဲ့ဝိညာဏကိစ္စကိုရေချင်းကြည့်သူလို့လို့ရမှာသိရင်တိုင်အောင်ဟုတ်ကဲ့ရက်လို့ရလားမရဘူးနားလို့ရလားမရဘူးဝိညာဉ်ကလည်းလုံနေရတာဟုတ်ကဲ့အဲ့ဒီလိုရက်လို့မရနားလို့မရတဲ့သဘောစီဝင်မြင်ပါတယ်လို့ဒုက္ခသင်္ခါရအဲ့ဒီသင်္ခါရဒီဒုက္ခလားဒုက္ခလားဒုက္ခဝိညာဉ်နဲ့ခန္ဓာဤသင်္ခါရဒုက္ခဟုတ်ပါလားအဲ့ဒီသဘောကိုမြင်မှပါတယ်ဝိညာဉ်နဲ့ခန္ဓာမှလည်းပဲဒုက္ခအပြည့်ရှိတယ်နော်သင်္ခါရခန္ဓာသင်္ခါရခန္ဓာတို့မှလည်းပဲဒုက္ခအပြည့်ရှိတယ်အဲ့တော့ခန္ဓာ၅ပါးရဲ့လူတည်မိရင်ဒုက္ခကအပြည့်အဝရှိတယ်အစင်အမြဲရှိတယ်ဟုတ်ပါလားအဲ့ဒီလိုရှိနေတဲ့သင်္ခါရဒုက္ခဝိညာဉ်နဲ့ခန္ဓာမှာရှိနေတဲ့ဒုက္ခအဖြစ်အပျက်နဲ့ခင်ဗျားသွားနေရတဲ့ဒုက္ခဒီလိုရှိနေမှန်ကိုဘာနဲ့မှသိရတယ်ပညာဉာဏ်နဲ့မှသိတာဘာနဲ့သိတာလဲပညာဉာဏ်နဲ့မှသိပါတယ်သို့တော့အဲ့ဒီပညာဉာဏ်ရလာဖို့ကတော့မရှိဘူးဒီအခုပြောတဲ့ပညာတွေဝိပဿနာပညာခေါ်တဲ့သဘာဝပညာတွေယုံနာအကြောင်းကိုလေ့လာတဲ့ပညာမျိုးကိုမလေ့လာရင်တော့ဒီအသိမျိုးကမရနိုင်ဘူးเนาะဒီအသိမျိုးရနိုင်တယ်ဆိုတာပါတယ်နော်ယုံနာအကြောင်းခန္ဓာအကြောင်းเนาะဒီပဋိစ္စသမုပ္ပါဒ်အကြောင်းเนาะသင်္ခါရအကြောင်းသဘောတွေကိုပေါက်ရောက်အောင်နားလည်အောင်ထပ်တလဲလဲနှလုံးသွင်းနေဖြင်းရင်နေမှဒီသဘာဝကိုသိတယ်ဟုတ်ကဲ့လားဘာရဲ့သဘာဝလဲဒုက္ခရဲ့သဘာဝဒုက္ခဟာခန္ဓာ၅ပါးစလုံးမှကိုက်၍ပါနေတယ်ယူပက္ခန္ဓာမှလည်းဒုက္ခနဲ့ဝေဒနာခန္ဓာမှလည်းဒုက္ခနဲ့ပဉ္စခန္ဓာမှလည်းဒုက္ခနဲ့သင်္ခါရခန္ဓာမှလည်းဒုက္ခနဲ့အခုပါတယ်ဝိညာဉ်နဲ့ခန္ဓာမှလည်းဒုက္ခနဲ့အဲ့ဒီဒုက္ခဟာရလို့မရနားလို့မရပါเนาะအဲ့ဒီတော့အဲ့ဒီသဘောတွေအဟုတ်ရှိတော့ညာလဲပဲဒါကိုဗာနဲ့မှသိနိုင်တာတော့ပညာဉာဏ်နဲ့မှသိနိုင်တာပညာဉာဏ်ကလည်းဘယ်ရောမှရတာတော့ဒီပညာဉာဏ်ကိုစနစ်တကျသိယူမှဟုတ်ကဲ့ဗာပညာတွေရုပ်အကြောင်းနာအကြောင်းခန္ဓာအကြောင်းဟုတ်ကဲ့လားအဲ့ဒီလိုကမ္မအကြောင်းဝိပါကအကြောင်းတို့ကိုစနစ်တကျသိယူမှဒီတဘာဝတွေကိုသိလာပါတယ်ဒီတဘာဝတွေသိမှပါတယ်ဒုက္ခဒီသဘောကိုသိပါတယ်ဘုရားကပြောခဲ့တဲ့ဒုက္ခဆိုတာဟာမျိုးထဲမှာရှိတာမဟုတ်ဘူးပါတယ်နော်အမျိုးပေါင်းများစွာဟုတ်ကဲ့အခုနံခန္ဓာခွဲလိုက်တော့နံခန္ဓာဘယ်နှပါတော့၄ပါးစလုံးမှာပါရှိနေတော့ဒုက္ခရှိတယ်ထို့အတူယူပက္ခန္ဓာမှာလည်းဒုက္ခရှိတယ်ခန္ဓာ၅ပါးရှိရင်ဒုက္ခကမလွတ်ဘူးဟုတ်ပါလားဒီသဘောကိုသိမှပါတယ်ဘဝဆိုတာဟာဒုက္ခနဲ့ခင်းပြီးသွားနေတာလို့မိမိဉာဏ်ကသိလာမယ်ဟုတ်ကဲ့ဘဝဆိုတာဘာနဲ့ခင်းပြီးသွားနေရတာဒုက္ခနဲ့ခင်းပြီးသွားနေရတာအဲ့ဒီလိုဒုက္ခနဲ့ခီးသွားနေရတဲ့အဖြစ်မှသိချာနှလုံးသွင်းမှုအရှင်းပါတယ်ဒီဒုက္ခဒီဝင်ခြင်းเนาะဘဝကိုမလုပ်နေတာလို့ဒီချောင်းပေးနေတာဟုတ်ကဲ့လားဒီဒုက္ခတွေပဲမလုပ်နေတာလို့ဘဝကိုဒီချောင်းပေးနေတာအဲ့ဒီတော့ဘဝကိုဒုက္ခကဒီချောင်းပေးနေတယ်ဆိုတော့ဒီဒုက္ခတွေကိုဉာဏ်ကမြင်လာရင်ဒုက္ခနဲ့တီထောင်ထားတဲ့ဘဝကို တွေ့တာဆရာတတ်မဲ့ဆရာကောင်းသလားဒါကိုမေးရမယ်ဟုတ်ကဲ့ဘဝရမှာနဲ့တည်ဆောင်ထားတာလို့ဒုက္ခနဲ့တည်ဆောင်ထားတာအမှန်ပဲဘာဖြစ်လို့လို့သိတဲ့သဘောလဲပဲဒုက္ခနဲ့မှတ်တဲ့သဘောလဲဒုက္ခနဲ့ခံစားတဲ့သဘောလဲဒုက္ခနဲ့ဟုတ်ကဲ့အသက်ရှင်နေရတာလဲဒုက္ခနဲ့နှလုံးဖုံနေရတာလဲဒုက္ခနဲ့အဲ့ဒီဒုက္ခနဲ့တည်ဆောင်ထားတာပါလေလို့ဘဝအဲ့ဒီဘဝမျိုးပါတကယ်လူချင်းစရာတတ်မဲ့စရာကောင်းသလားလို့ကိုယ်ပိုင်ညာနဲ့ပါလို့ရပါလို့ရှိစ်ပါစဉ်းစားပါအဲ့တော့အဖြေကဘယ်လိုပေါ်လာမှာလို့ဘဝအကြောင်းကိုအဟုတ်တကယ်သိလို့ဒုက္ခအကြောင်းကိုအဟုတ်နားလည်လာရင်ဘဝဆိုတာဟာတတ်မဲ့စရာတွေ့တာစရာမရှိဘူးဆိုတာသဘောပေါက်မယ်ဟုတ်ကဲ့လားဆရာကအဲ့ဒီလိုသဘောပေါက်မှာနော်သဘောပေါက်မှာပါတယ်လို့ဘဝမှာနေနေရတဲ့အဖြစ်ကိုနီးမွေရဟုတ်ကဲ့ဘဝမှာနေနေရတဲ့အဖြစ်ကိုနီးမွေရဘာနဲ့နီးမွေရလဲပညာဉာဏ်ရောက်နီးမွေရပညာဉာဏ်ကဘာကိုပြနေရလဲဒုက္ခသစ္စာပညာဉာဏ်ကဘာကိုပြနေရလဲဒုက္ခသစ္စာဆိုတော့အမှန်တရားကိုပြနေတော့ဒုက္ခကိုအဟုတ်မြင်ခြင်းကြောင့်ဒုက္ခနဲ့ဒီဆောက်ထားသောဘဝကိုဗာပြတယ်အောင်ငြိမ့်ွေရဲ့ဆောက်ကအဲ့ဒီဉာဏ်ဗာခေါ်လို့မိဉ္ဇာဉာဏ်နော်အဲ့ဒီတော့အဟုတ်ငြိမ့်ွေလာပြီဆိုမှဖြစ်ရင်ဒီဘဝဒုက္ခနဲ့တည်ထားတဲ့ဘဝကလွမြောက်ခြင်းလေဟုတ်လားဒုက္ခနဲ့ပြေထားရတဲ့ဘဝကဘာလို့ဖြစ်တာလဲလွမြောက်ခြင်းနဲ့အဲ့ဒီလိုလွမြောက်ခြင်းနဲ့စိတ်ကလေးတွေပညာဉာဏ်ကသွန်ပြလို့ဖြစ်ပေါ်တယ်ဟုတ်ကဲ့လားအဲ့ဒီလိုလွမြောက်ခြင်းနဲ့စိတ်ကိုမုံစိတ်စုပညာတာဉာဏ်ဟုတ်ကဲ့လားနော်အဲ့ဒီလိုဉာဏ်နေပါဖြစ်တယ်အစဉ်စဉ်တိုးတက်လာနော်ဉာဏ်နေပါလို့လားအစဉ်စဉ်တိုးတက်လာတာအဲ့ဒီလိုတိုးတက်ပြီးတော့စင်ဒီတစ်င်းလေးချင်းယူရင်နောက်ဆုံးပြေးပါလေလို့ဒီလိုဒုက္ခနဲ့ဒီထောက်ထားသောဘဝမှလွတ်နိုင်တယ်ဟုတ်ကဲ့အဲ့ဒီလိုလွတ်တယ်ဆိုရင်ဒီဘဝမှားရင်နော်ဒီဝတ်ကအဆက်ပြတ်သွားရင်ဒီဆက်ကရပ်သွားရင်နောက်ထပ်ဘဝအဖြစ်တစ်ခုမတည်နိုင်ဘူးဟုတ်ကဲ့အဲ့ဒါဟာဒီအဆင့်ကိုရောက်မှာတော့ဒီဘဝအမျိုးမျိုးကိုတွေ့တာနေရဲ့ပါတယ်တော့ကာမတဏ္ဏဟုတ်ကဲ့နောက်ပြီးတော့ခံစားမှုအမျိုးမျိုးကိုတွေ့တာနေရဲ့ပါတယ်တော့ကာမတဏ္ဏခဏပြောတာဟာဘဝတဏ္ဏဘဝကိုတွေ့တာနေရပါတယ်ဘဝတဏ္ဏအာယုအမျိုးမျိုးကိုတွေ့တာနေရတာကာမတဏ္ဏအဲ့ဒီကာမတဏ္ဏနဲ့ဘဝတဏ္ဏကြီးကိုပြေနိုင်တာဟာဘာလို့လဲပညာဉာဏ်ကဟုတ်ကဲ့ပါပညာဉာဏ်ကလည်းအမှန်ဖြစ်သောဒုက္ခကိုသိတော်သစ္စာဉာဏ်ဟုတ်ကဲ့အဲ့ဒီသစ္စာဉာဏ်ကအထောက်အပံ့ပြခြင်းကြောင့်ပါတယ်ဘဝမှလွမြောက်ရေကိစ္စကိုဆောင်ရွက်လို့ရဲ့ကြိုးစားလည်းပဲဆိုတဲ့ဆန္ဒတွေဖြစ်ပေါ်ပါတယ်ဟုတ်ပါလားအဲ့တော့ကျွန်တော်တို့တွေကအခုလိုသဘာဝတရားများကိုစနစ်တကျဆရာရှင်သင်ကြားပေးတဲ့အတိုင်းသဖြင့်ဒီသဖြင့်လေ့လာတတ်သင်ကျင်တတ်လာရင်ဘာတွေကိုသိလာရောရုပ်အကြောင်းကိုလည်းသိလာပြီးတော့ပါတယ်နာအကြောင်းကိုလည်းသိလာတယ်နန္ဒတ်ထဲမှာပါနေတဲ့ပညာဤသဘာဝနော်ဝေဒနာဤသဘာဝသင်္ခါရဤသဘာဝဝိညာဏဤသဘာဝဟုတ်လားဒီသဘာဝတရားတွေကိုသိလာတော့ဒီသဘာဝတိုင်းမှာပါပါနေကြတော့ဒုက္ခပါရဲ့အခုပြောနေတဲ့ဝိညာဏဓာတ်တိုင်းမှာလည်းဒုက္ခကရှိပါသလိုလိုသူလည်းပဲဘဝကိစ္စကိုစဉ်းစားမပြမမြတ်မနာဆောင်ရွက်ရတယ်ဟုတ်ကဲ့သူကအိတ်နေတဲ့အခါပါလို့ရတော့ရှင်ရေးလို့ရတယ်နိုးနေတဲ့အခါပါလို့ရတော့သိရေးလို့ရတယ်အဲ့ဒါလေးကြည့်ရတာမရဘူးမရတဲ့သဘောကိုပါခေါ်တော့ဒုက္ခအဲ့ဒီဒုက္ခနဲ့လူတိုင်းလူတိုင်းတတ္တဝါတိုင်းနေရတာဟုတ်ပါလား အဲ့ဒီလိုဒုက္ခနဲ့နေရတဲ့ဘဝကိုဒုက္ခမှမသိအောင်ဖုံးလွှမ်းထားတာကပါတယ်အဝိဇ္ဇာနော်အဲ့ဒီအဝိဇ္ဇာကိုပယ်လန်းနိုင်ဖို့ကပါတယ်ပညာပညာကိုပါခေါ်လို့ဝိဇ္ဇာနော်အဲ့ဒီဝိဇ္ဇာဆိုတဲ့ပညာကအခုလိုလေ့လာခြင်းအပြင်တိုးတက်တယ်ဟုတ်ကဲ့သို့တော်လည်းပဲဒီပညာသည်လက်တွေ့လက်ရှိကမပါရင်သူကအစွမ်းမထက်ဘူးပါပါတော့လက်တွေ့လက်ရှိကလုပ်ရမယ်လက်တွေ့လက်ရှိကကိုဘယ်လိုခေါ်လဲဆရဏဟုတ်ကဲ့လက်တွေ့လက်ရှိကကိုဘယ်လိုခေါ်လဲဆရဏအခုအတိပညာတွေတိုးအောင်လုပ်တာပါခေါ်လို့ဝိဇ္ဇာဝိဇ္ဇာနဲ့ဆရဏနှစ်ပါးပူးတွဲပြီးတော့လုံငန်းအကောင်ထဲပေါ်မှဒီသံဃာကလွန်မြောက်နိုင်ပါတယ်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့တို့အချိန်ဖြစ်သောတဘာဝတရားများကိုသိပြီဆိုရင်မိမိတို့အတွက်အဓိကအကျဆုံးအလုပ်ဟာပါအလုပ်တို့သံဃာမှဆက်မြောက်ရေးအလုပ်ဒီမိမိတို့အတွက်အရေးပါအရာရောက်ဆုံးအရေးအကြီးဆုံးပါဘာဖြစ်လို့လဲသံဃာကမထွက်သေးသမျှဒုက္ခကနှစ်ချက်နေမှာနော်ဒီဒုက္ခတွေကလွတ်လို့ရင်ဘာလို့ရမှာလဲဝိဇ္ဇာနဲ့ဆရဏနှစ်ပါးကိုကျူစားရမယ်ဟုတ်ပါလားအဲ့တော့ဝိဇ္ဇာကဘာလဲရုပ်နာခန္ဓာအကြောင်းကိုသိအောင်ကျူစားပါတယ်ဆနာကဘာလဲဒီဝိပဿနာပညာနဲ့ဝိပဿနာဘာဝနာကိုပွားများတယ်ဟုတ်ပါလားအဲ့ဒီလိုလုပ်ဖို့သဘောတွေလည်းပေါက်ပါပြီအခြေခံပညာတွေလည်းရပါပြီအဲ့တော့ကျွန်တော်တို့ဓမ္မမိတ်ဆွေများဟာရှင်မီတို့ဤကိုယ်ဝိညာဉ်နဲ့ဆင်ញင်၍ဒုက္ခသစ္စာကိုသိနော်ဝိညာဉ်နဲ့ခန္ဓာဤဒုက္ခတွေကိုသိပြီးတော့အစဉ်စဉ်တိုးပွားပြီးတော့ဘဝအစဉ်မြင့်လျက်မြင့်အောင်အားထုတ်နိုင်ပါစေ။ဆရာရှင်ကိုလည်းပဲပါတယ်နော်။ဒီမဟာတရဏဂုံတော်ကြီးနဲ့ပူဇော်၍ဝိညာဉ်ရောသရဏရောတိုးပွားအောင်ကျူရာအားထုတ်နိုင်သောပုဂ္ဂိုလ်သူများကြည့်ပါစေ ဘုရားသာသနာ စီရာအစ်ချက်တူ ဘုရားသာသနာ စီရာအစ်ချက်တူ ဘုရားသာသနာ စီရာအစ်ချက်တူ သာသနာ